ရုရှားနဲ့ယူကရိန်းကြားအကျဉ်းသားတွေလဲလှယ်ခဲ့ကြပါတယ်။ကာလကြာရှိဆောင်းလန်းခဲ့ရတဲ့ဒီအစီအစဉ်အကောင့်တွေပေါ်လာတာကြောင့်ယူကရိန်းအရှေ့ဘက်က၅နှစ်ကြာစစ်ပွဲအဆုံးအသတ်ရပြန်လည်ကြိုးပမ်းမှုတွေမျှော်လင့်ချက်ပိုများလာပါတယ်။ယူကရိန်းအရှေ့ဘက်မှာအစိုးရတပ်ဖွဲ့တွေနဲ့ရုရှားတို့ထောက်ခံထားပေးတဲ့ခွဲထွက်ရေးသမားတွေကြား၅နှစ်ကြာတိုက်ပွဲအတွင်းခံမှန်းရလူပေါင်း13,000လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ရုရှားနိုင်ငံမြို့တော်မော်စကိုကနေချာလီမိုင်းနက်စ်ပေးပို့တဲ့သတင်းလွှာကိုမတ်တင်ကြီးတိုက်ပြောပြမှာပ
ါ ရုရှားနိုင်ငံမြို့တော်မော်စကိုကလက်ဖို့ထိုဘိုအချင်းထောင်ကနေဘတ်စကားတွေထွက်ခွာသွားပြီးမော်စကိုကဘနုခိုဘိုလေစိတ်မှာယူကရိန်းနိုင်ငံပိုင်လေရင်တစင်ဆက်ရောက်ခဲ့ပြီးတဲ့နောက်စနေနေ့အစောပိုင်းမှာအချင်းသားလဲလှယ်ရေးတင်ထွက်လာတာပါယူကရိန်းနိုင်ငံမြို့တော်ခီယက်မှာလည်းအလားတူဆောင်ရွက်တယ်ဆိုတဲ့သတင်းလည်းထွက်လာပါတယ်နိုင်ငံစလုံးကနိုင်ငံသား35ယောက်စီလဲလှယ်ခဲ့ကြပြီးလေရင်နဲ့ဌာနေကိုပြန်ခေါ်ခဲ့ကြပါတယ်မြို့တော်ကီယက်ကလက်မအပေါ်မှာပျော်ရွှင်မှုတွေနဲ့အတူကြိုးဆိုနေကြတဲ့လွတ်မြောက်လာသူတွေရဲ့မိသားစုဝင်တွေနဲ့အတူယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီလည်းပါဝင်ခဲ့ပါတယ်2014ခုနှစ်မှာယူကရိန်းရဲ့ခရိုင်းမီးယားဒေသကိုရုရှားတို့သိမ်းပိုက်မှုအပေါ်အတိုက်ခံပြုမှုကြောင့်ထောင်ဒဏ်20ချမှတ်ခံခဲ့ရပြီးထောင်ထဲမှာ၅နှစ်ကြာနေထိုင်ခဲ့ရသူယူကရိန်းရုပ်ရှင်ရိုက်ကူးထုတ်လုပ်သူအိုလက်ဆန်တုတ်ကိုလည်းအော်အော်တောင်းနှင်ကြိုဆိုခဲ့ကြပါတယ်။သူကသတင်းထောက်တွေကိုအခုလိုပြောပါတယ်
။ Надеюсь,
что я остальные пленные будут скоро. ချာဖန်ကန်ထားသူတွေလည်းမကြင်ပြန်လွတ်လင်မယ်လို့ထင်ပါတယ်။ထောင်ကနေအလုံးလွတ်လာခဲ့ရင်တောင်မှကျွန်တော်တိုက်ပွဲကမပြီးဆုံးသေးပါဘူး။
ရုရှားနိုင်ငံဘက်မှာတော့သတင်းထောက်ကီရီလ်ဘရှင်စကီလွတ်မြောက်လာတဲ့အပေါ်ပျော်ရွှင်နေကြပါတယ်။သတင်းထောက်ကီရီကယူကရိန်းနိုင်ငံမြို့တော်ကီယက်ကနေရီယယ်နိုဗိုစတီသတင်းဌာနအတွက်သတင်းလိုက်နေတုန်းဖမ်းဆီးထောင်ချခံခဲ့ရတာပါ။ကီရီလ်ဘရှင်စကီကရုစီယာ24 channel နဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောပါတယ်။
Вот журналист не должен сидеть в тюрьме, подписываясь под этим.
Ренорику бедома ཐောင်မချတဲ့မအူ
။ Ukraine အချင်းသားတွေကိုဌာနေပြန်ခေါ်နိုင်ရေး။ Ukraine အရှေ့ပိုင်းကပြည်ပခတ်ကိုအပိသက်အဆုံးသတ်နိုင်ရေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ညှိနှိုင်းမယ်လို့ Ukraine သမ္မတဗိုလိုဒီမာဇယ်လင်စကီရဲ့ဂရီးကဝတ်အတိုင်းပဲအချင်းသားလဲလှယ်ရေးဖြစ်လာတာပါ။ဒီအပိုင်းရဲ့အတွင်းမှာပဲနှစ်နိုင်ငံခေါင်းဆောင်တွေဘက်ကအချင်းသားအရေးသဘောတူညီချက်ရတော့မယ်ဆိုတဲ့သဘောမျိုးလည်းပြောဆိုခဲ့ကြတာပါအခုတော့ရေရှည်တည်တဲ့ငြိမ်းချမ်းရေးအတွက်ပြန်လည်စူးစမ်းရေးအပေါ်အာရုံစိုက်နေကြပါတယ်ရှင်